နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှု3000နီးပါးအဖြစ်နည်းတဲ့အနေထားမဟုတ်တော့တာမို့အရင်ရွေးကောက်ပွဲပြီးလူစုလူဝေးကြောင့်ပြန့်နှံ့မှုတက်လာတာမျိုးမဖြစ်ရအောင်ကာကွယ်ရေးအစွမ်းကုန်လုပ်ကြဖို့ပြင်းပြင်းထန်ထန်တိုက်တွန်းခဲ့ပါတယ်။မနေ့ကဒီကိုဗစ်နောက်ဆုံးအချိန်လေးပြည်သူကိုအစီရင်ခံတဲ့မေကွန်းထဲမှာဒေါက်ဆန်းစုကြည်ကရွေးကောက်ပွဲအပြီးမှာအခုလိုကူးစက်မှုတက်လာတာအပြင်မကြာခင်တစ်ဆောင်တိုင်းအားလိုက်ရတုန်းကလည်းလူစုလူဝေးတွေထပ်ဖြစ်ခဲ့တာရဲ့အကျိုးဆက်တွေထက်လာအောင်ပါလို့သတိပေးလိုက်ပါတယ်။ဒါကြောင့်အခုအချိန်ကာကွယ်ဆေးမရနိုင်ခင်လက်ရှိဆောင်းရာသီနဲ့လာတော့မယ့်ခရစ်စမတ်နှစ်ကူးပွဲတော်အားလိုက်ရမှာလဲပိုကူးကုန်မှာစိုးရိမ်ပြီးလူစုလူဝေးမဖြစ်အောင်နေပေးကြဖို့ပြည်သူအလုံးကိုအနူးအညွတ်အခုလိုတိုက်တွန်းသတိပေးလိုက်ပါတယ်
။အခုဆောင်းတွင်းမှာအေးလာပြီ။အေးလာတဲ့ခါကျလို့ရှိရင်ယောဂပို့ပို့ပြီးတော့ပြန့်လွင်မယ်ဆိုတာလေကျွန်တော်တို့သတိပေးထားပြီးဖြစ်ပါတယ်။ထပ်မှလည်းသတိပေးပါမယ်။အခုဒီဆောင်တိုင်းပိတ်ရက်တွေကတော့လွန်သွားပြီပေါ့နော်။နောက်အခုကျွန်တော်တို့ Christmas ကာလနှစ်သစ်ကုကာလတွေကိုကျွန်တော်တို့ဥတည်နေပါပြီ။အဲ့ဒီအချိန်တွေမှာလည်းလူစုလူတွေမဖြစ်ဖို့အင်တာမအရေးကြီးပါတယ်။လူစုလူတွေဖြစ်ထားတဲ့အမျှယောဂပို့ပြန့်နေဆိုတာတော့ဒါတော့ကျွန်တော်တို့ဘယ်လို့မှရှောင်လို့မရတဲ့ကိစ္စပါ။ပြန့်မှာပါပဲ
။ဒေါက်ဆန်းစုကြည်ကဆက်ပြီးအခုကိုဗစ်ကူးစက်မှုကပြည်နယ်နဲ့တိုင်းတွေမှာလည်းပြန့်ပွားလာမှုမနည်းတော့တာကြောင့်သေဆုံးသူကလည်း2000ကျော်လာကအစားထိုးမရတဲ့သေဆုံးမှုတွေဆက်မဖြစ်စေချင်သလိုနိုင်ငံတော်ဘက်မှလည်းအခုလိုမလွှဲမရှောင်သာလူနာတွေအတွက်ဘတ်ဂျက်ငွေတွေအများကြီးသုံးနေရတာကြောင့်စီးပွားရေးပြန်နလန်ထူဖို့ဆုံးရှုံးမှုတွေဖြစ်လာမှစိုးရိမ်ရတယ်လို့ဆိုပါတယ်။ဒါအပြင်ကာကွယ်ဆေးအတွက်လည်းအတိုင်းအတာတစ်ခုသာနိုင်ငံတကာကလှူဒန်းထောက်ပံ့တာရနိုင်ပြီးအများစုကနိုင်ငံတော်ဗန္ဒာတွေကပဲဝယ်သုံးရမယ့်အချိန်မှာဒီကိုဗစ်လူနာပြင်းထန်သူတူအတွက်ကုန်ကျစရာလူ1000အထိကာကွယ်ဆေးထိုးပေးနိုင်တဲ့ငွေပမာဏမှုကူးစက်မခံရအောင်ဝိုင်းဝန်းကာကွယ်ကူညီပေးကြဖို့ကိုလည်းအလေးနဲ့တောင်းဆိုလိုက်ပါတယ်။အခုလိုအချိန်မှာနိုင်ငံထဲမနေ့ကတော့ကိုဗစ် -19 ရောဂါကူးစက်သူ1502ဦးနဲ့သေဆုံးသူ32ဦးရှိခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ96520ဦးနဲ့သေဆုံးသူပေါင်း2059ရှိလာပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ